ကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ580သုံးဆထောက်ပံ့တဲ့အစီအစဉ်ကို EU ကကြာတာပေးနေတော့ကအတည်ပြုလိုက်ပါတယ်။ EU ကြီးတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအားလုံးသဘောတူခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌဆာမီရှဲလ်ကပြောကြားခဲ့ပါတယ်။ဂျူဒီယန်ဒီမှာစတင်တယ်လို့မျှော်လင့်ထားတဲ့ထောက်ပံ့ရေးအစီအစဉ်အရလာဆောင်တဲ့ဖြစ်နေသူတွေကိုငွေကြေးထောက်ပံ့ရေးကုမ္ပဏီတွေဆက်လက်လက်ပတ်နိုင်အောင်ကြားခံပေးရင်းနဲ့ကျန်းမာရေးစနစ်တွေအတွက်ငွေတွေကိုတုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU28 နိုင်ငံပြန်လည်နှလန်ထူရေးအတွက်တုံးဆွဲဖို့ရန်ပုံငွေကိုလည်းကြာပါပေးနေတော့က online ပေါ်ကနေလုတ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ရန်ပုံငွေပမာဏအထူးအကြောမပြောပေမဲ့ဒေါ်လာ 1.1 ထရီလီယံကနေ 1.6 ထရီလီယံထိလိုလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကြောင့်ခေတ္တမှာဘယ်တော့မှမကြုံဘူးတဲ့စီးပွားရေးထိခိုက်မှုကြီးဖြစ်နေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအက်စလာ ဖွန်ဒါ ဗိုင်ယန်ကပြောကြားခဲ့ပါတယ်။